အမေရိကန်ဘက်မှသမ္မတဂရော်လော်ရာဘုရှ်အပါအဝင်အင်ပီရိုမာရောလွှတ်တော်ဘက်မှပါမြမရေးနဲ့ပတ်သက်ပြီးတော့အတော်လေးလှုပ်ရှရှားဆောင်းလာကြတယ်လို့ပဲဥရောပဘက်မှလည်းဗြိတိသျှနိုင်ငံကလည်းအတော်လေးကိုလှုပ်ရှရှားရှိလာတယ်လို့ပြောရမှာပါမြမနိုင်ငံမှာနိုင်ငံရေးရတိုးတက်ပြောင်းလဲမှုတွေပေါ်ပေါက်လာဖို့ဗြိတိသျှနိုင်ငံကနောက်ထပ်အရေးယူဆောင်ရွက်မှုတွေပြုလုပ်ရေးအတွက်ကြိုးပမ်းမှုတွေရှိနေတယ်လို့အခုသိရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗြိတိသျှအစိုးရအနေနဲ့မြမနိုင်ငံရဲ့ကိစ္စကိုအရင်ကထက်အလေးနဲ့ထားကင်တွယ်ဖို့နိုင်ငံရေးဌာနကအရာရှိတွေအပါအဝင်မြမရေးလှုပ်ရှားသူတွေလန်ဒန်မြို့မှာအခုပတ်ထဲမှာဆွေးနွေးခဲ့ကြပါတယ်အကြောင်းစုံကိုကောင်လင်းဦးကတင်ပြထားပါတယ
်ဟုတ်ကဲ့ပါဗြိတိန်အစိုးရကမြမရေးကိုမျက်ခြေမပြတ်စောင့်ကြည့်လှုပ်ရှားမှုတွေလှုပ်ဆောင်နေရမှာနိုင်ငံတကာတိုင်ဝမ်ကနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေလှုပ်သွားနိုင်မှုရည်ရွယ်ပြီးအခုလိုဆောင်ရွက်ခဲ့တာပါဒီလိုဆောင်ရွက်ချက်တွေထဲမှာမြမဆေးအစိုးရဘက်ကအပြောင်းအလဲတွေလုပ်မလာဘူးဆိုရင်နောက်ထပ်ပြစ်ဒဏ်ခတ်အရေးယူမှုတွေလုပ်ကင်သွားဖို့လည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်ဗြိတိသျှနိုင်ငံခြားရေးယုံဆွေးနွေးပွဲမှာတက်ရောက်ခဲ့သူတွေကဗြိတိန်နိုင်ငံအခြေစိုက်မြမရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Burma Campaign UK ရာယီညွှန်ကြားရေးမှူး Mark Farmanaga မြမရေးဆောင်ရွက်ဖို့ဆွေးနွေးခဲ့တာတွေကိုပြန်လည်ပြောပြရမှာတော့
The British government is still very interested in what's going on in Burma, and just because the situation is not on the front page of the newspapers around the world anymore doesn't mean that the world has forgotten what's going on.
နိုင်ငံကသတင်းစာတွေရဲ့မျက်နှာဖုံးသတင်းမှာပါမလာတော့တာနဲ့ဒါကဘာကမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုမေ့လျော့သွားတယ်ဆိုတဲ့အတိတ်ပဲမသက်ရောက်ပါဘူး။ British အစိုးရအနေနဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေနဲ့ပတ်သက်ပြီးစိတ်ဝင်စားနေသေးပါတကယ်တော့တန်တမန်ရေးရကလကနောက်ွယ်မှာဆောင်ရွက်ချက်တွေအများအပြားရှိနေတာပါလို့သူကပြောသွားတာပါ။အင်္ဂါနေ့တုန်းကဒီဆွေးနွေးပွဲကို British နိုင်ငံခြားရေးရုံးဝန်ကြီး Mac Mann ကကမကထလှုပ်ကျင်းပခဲ့တာပါ။ British အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာယက်တီချက်တွေကိုရှင်းလင်းပြောဆိုရင်းမြန်မာရေးအတွက်နောက်ထပ်ဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုလည်းဆွေးနွေးခဲ့တာလို့ Mark Farmana ကပြောပါတယ်
She was saying that the British government is still keeping Burma as a big priority, that there would be need for the EU to look at new sanctions, that she had been raising the issue of Burma with ASEAN.
ဗြိတိန်ဆိုရကမြန်မာနိုင်ငံကိစ္စကိုဦးစားပေးအဆင့်မှာထားရှိနေစေဖြစ်တဲ့အကြောင်း EU အနေနဲ့လည်းနောက်ထပ်အရေးယူတန်ခတ်မှုတွေလုပ်ဖို့လိုအပ်နေတာတွေကိုစမ်းစစ်ဖို့နဲ့မြန်မာနိုင်ငံကိစ္စမှာ ASEAN နိုင်ငံတွေနဲ့ဆက်ဆက်ပတ်သက်တဲ့အကြောင်းအရာတွေကိုလည်းပြောဆိုခဲ့ပါတယ်လို့သူကပြောသွားတာပါ။အဓိကအနေနဲ့ဆွေးနွေးဖြစ်တဲ့အကြောင်းအရာတွေထဲမှာတော့မြန်မာစစ်ဆိုးရအနေနဲ့အတိတ်တုန်းကကျူးလွန်ခဲ့တဲ့လုပ်ရမျိုးတွေလို့လုပ်လို့မရဘူးဆိုတာမြန်မာစစ်ဆိုးရကိုသတင်းစကားပေးဖို့ဖြစ်တယ်လို့လည်းသူကဆိုပါတယ်1988ခုနှစ်ဒီမိုကရေစီအုံကြွမှု1996ခုနှစ်ကကျောင်းသားလူရှာမှုကိုဖိနှိပ်ခဲ့တာ2003ခုနှစ်မေလတုန်းကဒီပရင်တက်ခိုက်မှုလို့မမေ့ပြပြလုပ်လို့မရဘူးလို့သူကဆိုပါတယ်ဗြိတိသျှဆိုးရအနေနဲ့အခုဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်လို့အထူးအဖွဲ့တစ်ခုကိုလည်းဖွဲ့စည်းထားပြီးအရင်ကထက်အလေးနဲ့ထားကင်တွယ်ဖို့ပြင်ဆင်နေတယ်လို့လည်းသူကပြောပါတယ်ဒီအဖွဲ့ကမြန်မာရေးနဲ့ပတ်သက်လို့ဒေသရင်းနဲ့နိုင်ငံတကာမှာရှိတဲ့တန်တမန်အတိုင်းဝိုင်းကုလသမဂ္ဂအတိုင်းဝိုင်းတွေနဲ့ဆက်သွယ်ပြီးအချိန်ပြည့်ဆောင်ရွက်နေပြီလို့လည်းဆိုပါတယ်ဒီဆွေးနွေးပွဲမှာမြန်မာရေးလှုပ်ရှားသူတွေအနေနဲ့ဆွေးနွေးဖြစ်တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ Mark Farmana ကပြောဆိုရမှာတော
့ Well, we were talking about the need for new sanctions because the SPDC they may be thinking that oh they have the international community has introduced some new sanctions and they do that every now and then
ပါအနေနဲ့နိုင်ငံတကာအတိုင်းဝိုင်းကပြစ်ဒဏ်ခတ်ရေးယူမှုတွေလုပ်ထားတာမကြာခဏဆိုတော့ဒီလောက်ပြီးပြီလို့ထင်ချင်းထင်နေမှာဖြစ်တာမို့မြန်မာစစ်ဆိုးရပေါ်ပိတ်ဆို့ဒဏ်ခတ်ရေးယူမှုအစ်စ်တွေလုပ်ဖို့ကျွန်တော်တို့ပြောခဲ့ကြပါတယ်လို့သူကပြောသွားတာပါဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီမှာဘာတွေလုပ်နိုင်မလဲဆိုတာကိုလည်းဆက်စစ်ခဲ့ကြတယ်လို့သူကပြောပါတယ်ဒီဆွေးနွေးပွဲအတွင်းမကြာသေးရင်ကမှမြန်မာစစ်ဆိုးရကနောက်ထပ်နေထိုင်ခွင့်မပြုတော့တာကြောင့်ထွက်ခွာလာခဲ့ရတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုစလေ Charles Petrie လည်းတက်ရောက်ခဲ့ပြီးမြန်မာနိုင်ငံတွင်းကစီးရဲမွဲတေမှုပြဿနာနဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့သေးတယ်လို့လည်း Burma Campaign UK ယာယီညွှန်ကြားရေးမှူး Mark Farmana ကပြောဆိုသွားခဲ့ပါတယ်ခင်ဗျာ